ပြည်သူ့လွှတ်တော်မှာကော်မတီပေါင်း24ခုရှိပြီးအဲ့ဒီထဲကကော်မတီ12ခုကဒီကနေ့အစည်းအဝေးသာတင်သွင်းတာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်ဥက္ကဋ္ဌအဖြစ်ဆောင်ရွက်နေတဲ့တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အင်ဂျင်ရေးကော်မတီရဲ့အစည်းအဝေးသာကိုကော်မတီအဖွဲ့ဝင်ဒေါ်ဒွဲဘူးကတင်သွင်းခဲ့တာပါ။တရားရုံးတွေကိုစောင့်ကြည့်လေ့လာဖို့အတွက်လွတ်လပ်တဲ့အဖွဲ့အစည်းရှိဖို့လိုကြောင်းဒေါ်ဒွဲဘူးကအခုလိုတင်သွင်းခဲ့ပါတယ်
။တရားရုံးများစောင့်ကြည့်လေ့လာရေးလွတ်လပ်သည့်အဖွဲ့အစည်းများရှိသင့်ကြောင်းအကြံပြုတင်ပြအပ်ပါသည်။နေသားဆောက်တက်ဖွဲ့များစားဝတ်နေရေးပြည်လဲစီရအတွက်နေဆက်လုံးချုပ်ရေးနှင့်ကြီးကြပ်ရေးပြည်ပြည်စီရန်တို့ကိုနိုင်ငံတော်အစိုးရကတာဝန်ယူဖြည့်ရှင်းပေးဖို့လိုအပ်ပါမည်
။တရားစီရင်ရေးမှာအကျဉ်းပြတ်ခြားသားမှုတွေအားကောင်းနေတဲ့အတွက်ပြည်သူတွေကြားမှာဝေဖန်တာတွေကြားနေရတယ်လို့တရားစီရင်ရေးဥပဒေရေးရာနဲ့တိုင်ကြားစာများအတနာခံစာများစီစစ်ဆောင်ရွက်ရေးကော်မတီအဖွဲ့ဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိုးဝင်းကအစည်းအဝေးခန်းစာကိုတင်သွင်းခဲ့ပါတယ
်ဥပဒေပြုမှန်းတဲ့ဖြစ်သောပြည်တော်စုလွှတ်တော်ကြီးကအတီးပြုပြဋ္ဌာန်းလိုက်သောဥပဒေများကိုလိုက်နာပေါ်ဆောင်ရန်ဒီအုပ်ချုပ်ရေးနှင့်တရားရေးမှန်းနိုင်တို့အဓိကတာဝန်တော်ဖြစ်ပါတယ်ဥပဒေပြုရေးနှင့်အုပ်ချုပ်ရေးမှန်းနိုင်တို့အကြားပုတ်တိုက်မှုများဖြစ်ပေါ်နေခြင်းတရားစီရင်တတိယမှန်းနိုင်ဟာလွတ်လပ်စွာလှုပ်ရှားနေခဲ့ပါတယ်အပြန်လာထိရောက်နိုင်မှုအားနည်းခဲ့သောကြောင့်တရားရေးနယ်ပယ်တွင်အကျင့်ပြက်လက်စားမှုများကြီးမားစွာလွန်မှုအားကောင်းနေကြဝေဖန်မှုများပြည်သူများပြည်သူရဲ့အကြမ်းမှာစင်စက်မပြတ်ကျေလွန်စွာထပ်ပေါ်နေစီဟုလည်းကြားသိရပါတယ
်ပြည်ထရေးဝန်ကြီးဌာနအနေနဲ့ပြစ်မှုကျူးလွန်သူတွေကိုဖမ်းဆီးရမှာရဲတပ်ဖွဲ့ဝင်တွေကိုထိရောက်တဲ့လက်နက်တွေတပ်ဆင်ပေးဖို့ပြန်လည်သုံးသပ်သင့်တယ်လို့လူမှုဖွံ့ဖြိုးတိုးတက်ရေးအဖွဲ့ဝင်ဥညံဝင်းကအခုလိုဆွေးနွေးခဲ့ပါတယ်
။ယနေ့နိုင်ငံတော်အတွင်းဖြစ်ပွားလျက်ရှိသောရာဇဝမှုခင်းများအတွက်တဲခံများကိုဖမ်းဆီးရမှာဥပဒေအရရာဘာတို့ဒါကန်ဆောင်ထားရှိပြီးပြစ်မှုဂျွလုံတို့များမှာညှက်ကြီးတောင်ဒါစသည့်လက်နက်များကိုကန်ဆောင်အသုံးပြုလျက်ရှိသည့်ပြင်ရဲတပ်ဖွဲ့ဝင်များအနေဖြင့်တဲခံအားဖမ်းဆီးရတွင်အသက်အန္တရာယ်ရှိမှုနှင့်ထိခိုက်ဒဏ်ရာရနိုင်မှုအခြေအနေအရထိရောက်သောဖမ်းဆီးရေးယူမှုများအားနည်းလာသည့်တွင်ရာဇဝမှုများကျုံနေပပျောက်ရေးတေခံများအားထိရောက်စွာဖန်စီအေးအေးယူဆောင်ရွက်နိုင်ရို့တွေရဲတပ်ဖွဲ့ဝင်များကိုလက်နက်ကန်ဆောင်မှုအားပြန်လည်သုံးသပ်ပြီးထိရောက်မှုရှိနိုင်သောလက်နက်တပ်ဆင်ပေးခြင်းတေခံအားပြစ်ခတ်ဖန်စီခွင့်ပေးခြင်းများကိုဥပဒေနဲ့အညီဆောင်ရွက်နိုင်ရေးပြန်လည်သုံးသပ်သင့်ပါသည
်ပြတ်တော်ကိုယ်စားလှယ်တွေကိုအရေးကြီးကိစ္စမှအပခွင့်မယူအောင်ကြက်မှတ်သင့်တယ်လို့အာကသယဉ်ကျေးမှုနဲ့ပြည်သူဆက်ဆံရေးဖွံ့ဖြိုးတိုးတက်ရေးကော်မတီအဖွဲ့ဝင်ဦးစိုးပိုင်ကအခုလိုပြောပါတယ
်လွတ်တော်ကာလကြာမြင့်လာတာနဲ့အမျှလွတ်တော်ကိုယ်စားလှယ်များညီငွေ့ပင်မမှုပပျောက်စေဖို့ရည်ကြီးမှုကစားဂီတစည်းယုံတပင်စည်းယုံတို့ရဲ့ဖြောပြေးအစီအစဉ်များကိုတလတကြိမ်ပြုလုပ်ပေးတင်ပါတယ်လွတ်တော်ကိုယ်စားလှယ်များဤအချင်းမြင့်မားရေးအတွက်လိုအပ်မည့်သက်ဆိုင်ရာတင်နန်းများဥပမာအင်္ဂလိပ်စာတင်နန်းဘတ်ဂျက်တင်နန်းဥပဒေရေးရာတင်နန်းစတာတွေကိုလွတ်တော်ကာလတစ်လျှောက်လုံးဖွင့်လှစ်ပေးထားတင်ပါတယ်လွတ်တော်ကိုယ်စားလှယ်များအရေးကြီးကိစ္စမှလွဲ၍ဖွင့်မယူစေဘဲလွတ်တော်ကိုလေးစားတော့အဖြစ်တရောက်နိုင်တက်မှတ်တင်ပါလေ
မနှက်ပြန်ကျင်းပါမယ်ပြည်သူ့လွှတ်တော်မှာအမြဲတမ်းကော်မတီတွေဖြစ်တဲ့ဥပဒေကြမ်းကော်မတီပြည်သူ့ငွေစင်းကော်မတီလွှတ်တော်အခွင့်အရေးကော်မတီအစိုးရရဲ့အာမခံချက်များဂတိများနဲ့တာဝန်ခံချက်များစစ်ဆေးရေးကော်မတီစားတဲ့ကော်မတီတွေကအစည်းအဝေးတွေတင်သွင်းကြမှာဖြစ်ပါတယ်ခင်ဗျာ